နေပြည်တော်မှာကျင်းပနေတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများအဆင့်ထိပ်သီးဆွေးနွေးပွဲရဲ့ဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မနက်ပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အတူ EU ဥရောပသမ္မတအဖွဲ့ရဲ့ကိုယ်စားအက်စတိုးနီးယားနိုင်ငံခြားရေးဝန်ကြီးနဲ့လာမယ့်2019ခုနှစ်မှာ14ချိန်မြောက်အာဆမ်အစည်းအဝေးကိုလက်ခံကျင်းပမယ်စပိန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတို့နဲ့ပါပူးတွဲပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကရခိုင်ပြည်နယ်အရေးကိုပဲအဓိကထားပြီးတော့မေးမြန်းခဲ့ကြပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အာရှဥရောပကိုယ်စားလှယ်အဖွဲ့တွေနဲ့မြန်မာအစိုးရတွေကြားမှာဘယ်လိုဆွေးနွေးမှုရှိပါသလဲ။နိုင်ငံတကာစိုးရိမ်ပူပန်နေကြတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အစိုးရကဘယ်လိုတုံ့ပြန်မှုတွေရှိပါသလဲဆိုတဲ့သတင်းတောက်တစ်ဦးရဲ့မေးခွန်းကိုတော့တောင်းဆန်းစုကြည်က
Yesterday morning we had an informal meeting where I explained to members of the EU as well as members of
အခုအာဆန်အစည်းအဝေးကိုတက်လာကြတဲ့ EU အဖွဲ့ဝင်နိုင်ငံကကိုယ်စားလှယ်တွေနဲ့ရောအာဆီယံအဖွဲ့ဝင်နိုင်ငံကကိုယ်စားလှယ်တွေနဲ့ပါကျမတို့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အလို့သဘောတွေ့ဆုံဆွေးနွေးမှုတွေရှိပါတယ်ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့ကျမတို့အစိုးရအဖွဲ့ရဲ့လက်ရှိလှုပ်ဆောင်နေတဲ့အခြေအနေတွေကိုဖီအနန်ကော်မရှင်ကအကြံပြုချက်တွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့သူတွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီမှု MOU ထိုးနိုင်ရေးကြိုးပမ်းချက်တွေအကြောင်းကိုဆွေးနွေးဖြစ်ပါတယ်။ဒါတွေနဲ့အတူရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးရအောင်ကြိုးပမ်းရမှာလည်းဖြစ်ပြီးတော့ရခိုင်ပြည်နယ်အတွင်းတရားဥပဒေစိုးမိုးမှုရှေ့ကိုလည်းအဓိကဆွေးနွေးဖြစ်ပါတယ်။ဒါပြင်လည်းရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေနဲ့ပတ်သက်လို့လည်းပြောဆိုဆွေးနွေးမှုတွေရှိပါတယ်။ဒီတွေ့ဆုံဆွေးနွေးမှုတွေဟာရခိုင်ပြည်နယ်ရဲ့လုံခြုံတည်ငြိမ်အေးချမ်းရေးအတွက်အများကြီးအထောက်အကူပြုပါတယ်။အခုအချိန်မှာရခိုင်ပြည်နယ်အရေးကိုဘယ်တော့အဆုံးသတ်နိုင်မလဲဆိုတာကိုအတိအကျမပြောနိုင်သေးပေမဲ့ကျမတို့အစိုးရအနေနဲ့ရောတတိုင်းတပြည်လုံးကပါရခိုင်ပြည်နယ်ငြိမ်းချမ်းနိုင်ဖို့အတွက်အပြည့်အဝကြိုးပမ်းနေရဲဆိုတာကိုအသိပေးချင်ပါတယ်လို့ပြောပြသွားတာပါ။ဒုတိယမေးခွန်းအနေနဲ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သတင်းတောက်ကသူတို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်အပြုံလိုက်ရခိုင်ပြည်နယ်ဘက်ကရောက်နေကြတဲ့သူတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဖြေရှင်းမလဲသူတို့တွေကိုဘယ်တော့ပြန်လက်ခံမလဲဆိုတဲ့မေးခွန်းကိုတော့ဒေါက်ဆန်းစုကြည်ကအခုလိုပြန်လည်ဖြေရှင်းပါတယ
် We are going to be having bilateral discussions with your foreign minister tomorrow and the day after and we hope that this will result
အာဆမ်အစည်းအဝေးကိုတက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့ကျမတို့နိုင်ငံခြားရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေမနက်ဖြန်တဲ့တပတ်ခါမှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ဒီတွေ့ဆုံဆွေးနွေးပွဲရဲ့ရလဒ်ပေါ်မှာမူတည်ပြီးတော့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသဘောတူညီချက် MOU အမြန်ဆုံးထိုးပြီးပြီဆိုရင်တော့နေဆက်ဖြတ်ကျော်ထွက်ပြေးသွားတဲ့သူတွေကိုလက်ခံနိုင်ရေးအစီအစဉ်အမြန်ဆုံးစနိုင်မှာဖြစ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်ဖြေရှင်းမှုတွေကိုချက်ချင်းရပ်တန့်ဖို့အတွက် EU ဥရောပသမ္မတအဖွဲ့ရဲ့ထုတ်ပြန်ချက်ပေါ်မှာမြန်မာအစိုးရအနေနဲ့ဘယ်လိုဖြေရှင်းချင်ပါသလဲဆိုတဲ့သတင်းတောက်တဦးရဲ့မေးခွန်းကိုလည်းတောင်းဆန်းစုကြည်ပြောပြတာကတော့
ဟိုမြန်မာဘက်ကတော့အကြမ်းဖက်မှုတွေမရှိအောင်လို့ဒါကျွန်တော်တို့အားလုံးကထိန်းသိမ်းထားအောင်ပေါ့အခုလောလောဆယ်မှာတော့အကြမ်းဖက်မှုတွေရှိတယ်လို့မကြပါဘူးဒါပေမဲ့လည်းမဖြစ်နိုင်ဘူးလို့လည်းကျွန်တော်ပြောလို့မရဘူးအဲ့တော့မဖြစ်အောင်လို့တော့ဒါထိန်းသိမ်းမှုဆိုတာတော့နိုင်ငံတော်အစိုးရရဲ့တာဝန်ဖြစ်ပါတယ
်ဒီသတင်းစာရှင်းလင်းပွဲရဲ့နောက်ဆုံးမေးခွန်းအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ MOU ထိုးနိုင်ဖို့ဘလောက်နီးစပ်ပြီလို့ပြောနိုင်မလဲဆိုတဲ့သတင်းတောက်တဦးရဲ့မေးခွန်းကိုလည်းတော်ဆန်းစုကြည်ကအခုလိုပြန်လဲဖြေရှင်းခဲ့ပါတယ
်ဘလောက်နီးစပ်လာပြီလဲဆိုတာတိတိကျကျကဏ္ဍသင်္ချာအရာမြေဖြေဖို့ဆိုတာဒါမှခက်ပါတယ်ဒါမှလည်းဒီဟာကိုဆွေးနွေးနေတာအခုကျမတို့တစ်လကျော်နှစ်လလောက်ရှိပါပြီအခုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအရဒီမှာရောက်နေတယ်ဆိုတော့ကျမတို့သက်ဆိုင်ရာတာဝန်ရှိတဲ့လူတွေနဲ့တိတိကျကျဆွေးနွေးပြီးတော့အများဆုံးတော့နားလည်မှုရနိုင်မယ်သဘောတူညီမှုရနိုင်မယ်တော့ကျမတို့မျှော်လင့်ပါတယ်ဒါမှလည်းတိတိကျကျတော့ဘလောက်နီးစပ်ပြီဆိုတာဘလောက်နီးစပ်နေလဲဆိုတာတော့ပြောရခက်ပါတယ်
ဒါကတော့ဒီကနေ့မနေ့ပိုင်းမှာပြုလုပ်ခဲ့တဲ့အာဆမ်နိုင်ငံညာရေးဝန်ကြီးများအဆင့်ဆွေးနွေးပွဲအတွင်းကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတောင်းဆန်းစုကြည်ရဲ့ပြောကြားချက်တချို့ကိုကောက်နှုတ်တင်ပြခဲ့တာပါရှင်။တပ်ပြင်လည်းဒီသတင်းစာရှင်းလင်းပွဲမှာပါဝင်ခဲ့ကြတဲ့ EU အဖွဲ့နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကလည်းဒီနိုင်ငံတကာကစိုးရိမ်နေကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေရပ်ဆိုင်းဖို့လိုအပ်တယ်လို့တရားဥပဒေစိုးမိုးမှုရှိဖို့ကလည်းအဓိကအရေးကြီးတဲ့အကြောင်းတွေကိုလည်းပြောခဲ့ပါတယ်။ဒါပြင်လည်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုထိထိရရောက်ဆောင်ရွက်နိုင်ဖို့အတွက်မြန်မာအစိုးရနဲ့သူတို့ဖွဲ့တွေကြားဆွေးနွေးမှုရှိတယ်ဆိုတဲ့အကြောင်းတွေကိုလည်းရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြား MOU အမြန်ဆုံးထိုးနိုင်ဖို့မျှော်လင့်တယ်လို့ EU အဖွဲ့ဝင်နိုင်ငံတွေကရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ဘလို့အကူအညီပေးနိုင်မလဲဆိုတဲ့ကိစ္စတွေကိုလည်းအစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့တယ်ဆိုတဲ့အကြောင်းတွေကိုလည်းရှင်းပြခဲ့ပါတယ်။73ချိန်မြောက်အာရှဥရောပနိုင်ငံညာရေးဝန်ကြီးများအဆင့်အဆွေးနွေးပွဲကိုနေပြည်တော်မှာမနေ့ကနေ့ဒီကနေ့နှစ်ရက်ကျင်းပခဲ့ပြီးတော့ဒီကနေ့မှပြီးဆုံးသွားပြီလည်းဖြစ်ပါတယ်။ဒီဆွေးနွေးပွဲကို EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနိုင်ငံပေါင်း52နိုင်ငံက နိုင်ငံသားရေးဝင်ကြီးအဆင့်ရှိသူတွေနဲ့အဆင့်မြင့်အရာရှိကြီးတွေတက်ရောက်နေကြတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့တဲက EU ယောပါတမကရဲ့ပြပဆက်ဆံရေးဌာနအကြီးအကဲနဲ့ရောပြည်သက်နိုင်ငံသားရေးဝင်ကြီးတခါဖင်လန်နိုင်ငံသားရေးဝင်ကြီးတို့နဲ့လည်းတည်ထက်တွေ့ဆုံဆွေးနွေးခဲ့တာတွေလည်းရှိပါတယ်ရှင်။